ိုရိုနာဗိုင်းရပ်စ်ပိုးဒီစတင်ကူးစက်ချိန်ကပြီးခဲ့ဒီဇင်ဘာလပိုင်းကဖြစ်ပြီးတော့ဒီတိတိကျကျဆော်ပိုင်းကာလတွေမှာကလေးကဒီယောဂါနဲ့ပတ်သက်တဲ့ကောလာဟာလာတွေဒီတည်င်းမှားတွေကအင်တာနက်မှာပြန့်နှံ့နေခဲ့ပါတယ်။အခုကောင်မှာတော့မြန်မာနိုင်ငံမှာလဲယောဂါကူးစက်လာသူဥယျာဉ်တိုးလာတဲ့အတူအခြေအနေမရှိတဲ့တည်င်းမှားတွေအနေနဲ့ဟာလဲဒီဗိုင်းရပ်စ်ထက်တောင်မှပိုပြီးတော့ဆိုးရိမ်စရာကောင်းနေပါတယ်။ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးယုံမှားတန်လျာဖြစ်စရာအချက်၅ချက်ကိုရှောင်ချဖို့ WHO ကျန်းမာရေးဖွဲ့ကြီးရဲ့အချက်အလက်တွေကိုအခြေခံပြီးကျွန်တော်ဝန်ခံဝန်ကနေပြီးတော့မိုက်တက်စင်နဲ့အတူတင်ဆက်ထားပါရစေ။အဲ့တော့ပထမဆုံးအနေနဲ့မိုက်တက်စင်ဒီဗိုင်းရပ်စ်ဟာလူရီယာဖန်တီးတာအထူးဖြင့်ဒီတရုတ်နိုင်ငံပေါ့လေသူကနေပြီးတော့တမင်ဖြတ်လဲဆိုတာဟုတ်ပါလား
။ဟုတ်ကဲ့ပါကိုဝန်ခံပါရှင်။ဒီဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တယ်လို့ယူဆရတဲ့တရုတ်နိုင်ငံဝူဟန်မြို့ဈေးအနီးမှာဒီတရုတ်အစိုးရရဲ့တက်ခွဲကန်တစ်ခုရှိနေတာကြောင့်ဒီ virus ပိုဟာတက်ခွဲကန်ကနေထုတ်တာများလားလို့တန်တရားအမြင်တွေလူတို့တွေကြားမှာရှိခဲ့ကြပါတယ်။အထူးသဖြင့် American နဲ့တရုတ်ပြည်ကနိုင်ငံရေးသမားတွေအစိုးရအရာရှိတွေကြားမှာတော့မှဒီကိစ္စနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွတ်ဆွဲတာတွေလှုပ်လာခဲ့ကြတာပါ။ဒါပေမဲ့လေသိပ္ပံပညာရှင်တွေခွဲခြမ်းပြီးတော့ဒီစစ်ဆေးကြည့်တဲ့အခါမှာတော့ဒီ virus ပိုဟာလင်းတို့ရဲ့ခန္ဓာကိုယ်ထဲမှာမူလတွေ့ရတဲ့ virus ဖြစ်ပြီးတော့အရင်ဖြစ်ခဲ့မှုတဲ့ SARS ရောဂါပိုးနဲ့အလားတူတူနေရပါ။ဒါကြောင့်တခွဲကမ်းမှာလူတွေဖန်တီးတဲ့ virus ပိုမဟုတ်ဘူးဆိုတာကိုအတည်ပြုထားပါတယ်ရှင်
။ဟုတ်ကဲ့။အဲ့တော့နောက်ထပ်ဒီတချို့ပြောနေကြသလိုဒီအမေရိကန်နဲ့တရုတ်မှာယောဂါကုဖို့ဆေးတွေ့နေပြီဆိုတာရောဟုတ်ပါလား
။ဒါကမဟုတ်ပါဘူးရှင်။ဒီယောဂါပိုအတွက်တီးတန့်ကုသဖို့ဆေးမတွေ့သေးပါဘူး။ကာကွယ်ဆေးနဲ့ကုသဖို့ဆေးတွေကိုအခုချိန်ထိယောဂါပိုရှိသူလူနာတချို့နဲ့ဆန်းသက်ကြည့်နေတော့မှရှိပါသေးတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးထိုးစေးရရှိနိုင်ဖို့တစ်နှစ်ကျော်ကြာနိုင်သေးတယ်လို့ထိရောက်တဲ့ကုသဆေးဒါမှမဟုတ်လေကုထုံတွေ့ရှိနိုင်မှုအတွက်လဲလာနေချီပြီးတော့ကြာမြင့်နိုင်တယ်လို့ကုဆက်ယောဂါပါရဂူတွေကပြောနေပါတယ်ရှင
်နောက်တစ်ခုကဒီကိုကိုကိုအသက်အောင့်ပြီးတော့ဗောလေဒီယောဂါပိုးရှိမရှိစစ်တယ်ဆိုတာရောလုပ်လို့ရလားမှန်ပါလားခင်ဗျာ
အွန်လိုင်းကဗီဒီယိုတချို့မှာပြန်နေသလိုမျိုးဒီလိုအသက်အောင့်ထားပြီးတော့ဆယ်ဆက်ပြတ်လောက်ချောင်းဆိုးမဆိုးစမ်းသပ်ကြည့်ရင်ယောဂါပိုးရှိမရှိသိနိုင်လဲဆိုတာကလည်းမမှန်ကန်တဲ့အကြောင်းကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်ထားပါတယ်ဒါပြင်အဆုံးနဲ့ပတ်သက်တဲ့တခြားယောဂါတွေကိုလည်းအခုလိုစမ်းသပ်လို့မတွေ့ရှိနိုင်ပါဘူ
းအခုတော့ဒီမြန်မာပြည်မှာလည်းယောဂါကူးစက်သူတွေတွေ့လာပြီပေါ့နော်အဲ့တော့မတိုင်ခင်မှာဒူရေယုံကြည်နေကြသူဒီမြန်မာပြည်ကရာသီဥတုပူလို့ဒီယောဂါမရှိနိုင်ဘူးဆိုတာတွေရောဟုတ်ပါလားအခုတချို့နောက်နိုင်ငံတွေမှာလည်းဒီနွေရာသီရောက်လာပြီဖြစ်တဲ့အတွက်ဒီယူဆပေါ်မျှော်လင့်ချက်တွေရှိနေတာကိုလည်းတွေ့ရပါတယ
်အဲ့ဒါကလည်းမဟုတ်ပါဘူးရှင် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ချက်မှာတော့ဒီ COVID-19 ယောဂါပိုးကပူပြင်းပြီးတော့ဆူထိုင်းတဲ့ရာသီဥတုအပါအဝင်နေရာဒေသမရွေးမှာဖြစ်နိုင်တဲ့အကြောင်းဆိုထားပါတယ်။ဒါပြင်အေးတဲ့အရက်ဒေသတွေနဲ့နှင်းကြတာမကြတာဟာလေယောဂါပိုးကိုသိစေနိုင်မှာမဟုတ်ဘူးလို့ဆိုထားပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဟိုနေ့ကကျွန်တော်ဒီ Facebook မှာတွေ့လိုက်ပါတယ်။အဲ့ဒါကတော့ဒီ Vietnam နိုင်ငံမှာခန္ဓာကိုယ်ပိုးတက်ဖို့ဆိုပြီးတော့လုပ်ထားတဲ့ဒီဆေးဖြန်တဲ့အခန်းလေးပဲပေါ့နော်။နောက်ပြီးတော့ရန်ကုန်မြို့ပေါ်ကတချို့ဆိုင်တွေမှာလည်းဒီဆိုင်ရှိမှာလူတွေကိုဆေးဖြန်နေတာတွေတွေ့ပါတယ်။အဲ့တော့ဒီလိုခန္ဓာကိုယ်ပေါ်ကိုအရက်ဒါမှမဟုတ်ဒီကလိုရင်းပါဝင်တဲ့ဆေးဖြန်ခြင်းကဒီယောဂါပိုးကိုကင်းစင်နိုင်ပါလား
မြန်မာပြည်မှာတချို့နေရာတွေမှာလုပ်နေကြသလိုမျိုးခန္ဓာကိုယ်ပေါ်မှာဆေးဖြန်တဲ့နည်းလမ်းကို WHO ကတော့အကြံမပြုထားပါဘူးအကြောင်းရင်းကတော့ဒီခန္ဓာကိုယ်တဲကိုဝင်ပြီးသားယောဂါပိုးကိုအခုလိုဆေးဖြန်ခြင်းကမတားဆီးနိုင်သလိုဆေးထဲမှာပါတဲ့ဓာတ်ပစ္စည်းတွေကြောင့်လည်းမျက်လုံးနဲ့ပါးစပ်ကိုထိခိုက်စေနိုင်လို့ပါအရက်နဲ့ကလိုရင်းပါတဲ့စံချိန်စံညိုကိုက်မြောင်ထုတ်လုပ်တဲ့လက်တန်းစင်စည်းရည်ကိုတော့အရာဝတ္ထုမျက်နှာပြင်တွေပေါ်မှာပိုးတက်ရမှာအသုံးပြုနိုင်ပါလေလက်ကိုစက္ကန့်20လောက်ကြာအောင်ဆက်ပြနေစီးပြီးတော့မျက်နှာကိုမထိမိအောင်လို့ရှောင်ချဖို့ကိုတော့ WHO ရဲ့တိုက်တွန်းချက်ထဲမှာပါဝင်ပါလေရှင်